ရှာတိဦးသို့ပြောင်းလဲလာမှုသားစီနိုင်ဖို့သဘာဝပတ်ဝန်းကျင်ထိုင်နေရေးစီမံကိန်းတွေဟာ2023ခုနှစ်အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်ဦးစားပေးအစီအစဉ်တွေဖြစ်ပြီးတော့ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုပါတယ်ဒီနေ့အတွင်းသမ္မတရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ဘလောက်အထိအောင်မြင်လဲမအောင်မြင်ဘူးဆိုတာကိုတော့ VOA သတင်းထောက် Veronica Iglesias ကတင်ပြထားတာကိုကုစောမိုးကျော်ကဆက်ပြီးပြောပြထားပါတယ
်ဒီနေ့အတွင်းဖန်လဝင်ဓာတ်ငွေစံချိန်တင်ပြတ်တက်ခဲ့ပြီးဆိုရတဲ့ယာတိဥတုဘေးကြောက်ရောက်မှုတွေဟာလည်းပိုများလာပါတယ်ဒီနေ့အတွင်းမှာသမ္မတဘိုင်ဒင်အစိုးရဟာသဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေနှစ်ခုကိုပြဋ္ဌာန်းခဲ့ပြီးဒေါ်လာဘီလီယံနဲ့ချီအသုံးပြုဖို့တတ်မှတ်ခဲ့ပါတယ်။တမနာအင်ဗျူတော်အမျိုးသားယာတီဥဒုဆိုင်ရာအတံပေးအလီဇဒီကအခုလိုပြောပါတယ်
။ Whether it's electric vehicles or solar or offshore wind or frankly
ကျစကားထုတ်တာနေအောင်ကြီးသုံးစွိုင်းရင်ထုတ်တာပင်လယ်ပြင်လေယာဟတ်သုံးစွိုင်းရင်ထုတ်တာဒါ့အပြင်သဘောပတ်ဝန်းကျင်မထိခိုက်စေတဲ့စိုက်ပျိုးရေးစီမံကိန်းလုပ်တာတမနီတို့ဘီလက်မြေတို့လိုတန့်ရှင်းတဲ့ပစ္စည်းတွေထုတ်လုပ်တာစာရတွေကနေအလုတ်ကန်နေတော့အများကြီးတိုးလာတာတွေ့နေရပါတယ်
။ဒါပေမဲ့လည်းပြီးခဲ့တဲ့မတ်လတည်းတုန်းကအလက်စကာမှာဝဲလိုရေနံနဲ့သဘာဝဓာတ်ငွေ့စီမံကိန်းကိုခွင့်ပြုခဲ့တာဟာရုပ်တွင်းလောင်စာနောက်ထပ်ထုတ်လုပ်တာကိုလုံးဝရပ်တန့်မယ်ဆိုတဲ့ကတိစကားကိုဖောက်ဖျက်ရကြပါတယ်။ဒါပေမဲ့လည်းဒီစီမံကိန်းဟာဥပဒေအရခွင့်ပြုပြီးသားဖြစ်နေတာကြောင့်ပြင်လို့မရဖြစ်နေတယ်လို့သမ္မတဘိုင်ဒင်အစိုးရကညင့်ကြက်ထုတ်ပါတယ်။ကိုလံဘီယာတက္ကသိုလ်ဥပဒေဌာနကလက်ထောက်သုတေသီမာတင်လော့ခ်မန်ကအခုလိုပြောပါတယ
် This project was actually already approved in different form in 2018 under the Trump administration but that was
ဒီစီမံကိန်းက2018ခုနှစ်သမ္မတထရန့်လက်ထက်ကတည်းကခွင့်ပြုထားတာပါဒါပေမဲ့တရားစွဲခံရပြီးရပ်တန့်နေခဲ့ပါတယ်မြေယာစီမံခံွယ်ရေးဌာနအနေနဲ့သဘာဝဝန်ကျင်ထိခိုက်မှုဆိုင်ရာသုံးသပ်ချက်တွေကိုပြန်လည်စီစစ်ဖို့ပြည်ထောင်စုတရားရုံးကညွှန်ကြားခဲ့ပါတယ်ဒီကိစ္စတွေဆောင်ရွက်ပြီးသွားတဲ့အတွက်ဆုံးဖြတ်ချက်ချဖို့ကသမ္မတဘိုင်ဒန်အစိုးရလက်ထက်ကိုရောက်လာခဲ့တာ
ပါ။ပြီးခဲ့တဲ့စက်တင်ဘာလတည်းတုန်းကတော့အလက်စကာတဘာဝတောရိုင်းဒေသအတွင်းရေနံတူးဖော်မဲ့စီမံကိန်းခုနှစ်ခုကိုပယ်ဖျက်ခဲ့တဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကိုစိတ်သက်သာရာရစေခဲ့ပါတယ်။ဒါ့ပြင်လည်း Republican Party ဝင်တွေကအပြင်းထန်ဝေဖန်ခဲ့တဲ့အပြင်ဒီလုပ်ငန်းတွေအပေါ်မှာနှစ်အတော်ကြာမိကိုအားထားနေရတဲ့ဒေသခံအမေရိကန်ဌာနေတိုင်းရင်းသားတချို့ကလည်းအပြောင်းအလဲတွေဖြစ်မှာကိုစိုးရိမ်ကြပါတယ်။ Audit Data Anupias တိုင်းရင်းသားတို့အတန် Voice of Arctic Anupias ဆိုတဲ့ပရိဒါအဖွဲ့ရဲ့ဥက္ကဋ္ဌနာဂရူကာချာကအခုလိုပြောပါတယ
် The North Slope Borough is the largest employer on the North Slope right they take the revenue that they make from the North Slope Borough
North Slope ဒေသအတွင်းအလုပ်အကိုင်အများဆုံးဖန်တီးပေးပါတယ်ရုပ်ကျွင်းလောင်စာထုတ်ထုတ်တဲ့လုပ်ငန်းတွေကနေဝင်ငွေရပါတယ်ဒီငွေတွေကိုရရွာတွေအတွင်းမှာပြန်လည်ရင်းနှီးမြှုပ်နှံပါတယ်ဒါအပြင်အလုပ်အကိုင်တွေကိုလည်းဖန်တီးပေးပါတယ်ဒီလိုအခြေခံစီးပွားရေးလုပ်ငန်းတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့အတွက်ဘယ်လိုအရာတွေနဲ့အစားထိုးပေးမလဲဒီလုပ်ငန်းတွေကိုတတ်လိုက်ပြီးတော့ကျွန်တော်တို့ကဒီအတိုင်းဆက်သွားပြီးအဆင်ပြေသွားမှာပါဆိုတာမျိုးကတော့လက်ခံနိုင်စရာမရှိပါဘူးလို့သူကပြောဆိုသွားတာပါအောက်ခြေပြည်သူတွေမှာစိုးရိမ်ပူပန်မှုရှိတယ်ဆိုတာကိုကမ္ဘာအရင်းအမြစ်အဖွဲ့ War Resource Institute ကတော့မအံ့ဩပါဘူးAmerican Tirandu Sanya Nyunjai Mu Dan Leshoff ga aku lo pyo ba de.
It's always a challenge when you have an issue of local development.
Tirandu Sanya phun pyu yi longan ni ma pyatana shi de a kha. Da a pyin a lo akain ya shi mu ne tabawa pawun yin thikai mu na khu a ja ywe che ya de a kha. Akhet khe ri shi ba de.ဒေသဆိုင်ရာမှာဖြစ်စေကဘာလုံးဆိုင်ရာမှာဖြစ်စေဒီလိုအခြေအနေမျိုးတွေနဲ့ကြုံလာရင်အခုလိုငင်းခုန်မှုတွေကိုတွေ့ရမှာပါအမေရိကန်ဌာနေတိုင်းရင်းသားတွေနဲ့ဆွေးနွေးမှုတွေကိုပိုပြီးတိုးတက်လာအောင်သမ္မတဘိုင်ဒန်အစိုးရကလုပ်ပါတယ်ဒါပေမဲ့အရှိအကြာကြီးလှုပ်ဆောင်ရအောင်မှာပါ
တဘာဝပတ်ဝန်းကျင်ကိုမတိကျစေတဲ့အတမွေးဝမ်းကြောင်းပုံစံကိုကူးပြောင်းနိုင်ဖို့အတွက်ဒေသခံပြည်သူတွေကိုကူညီသွားမဲ့အစီအစဉ်တွေရှိသလို